မြန်မာနိုင်ငံမှာပေါ့နော်အခုကလေးမွေးဖွားနှုံထိမ့်ချုပ်ဖို့အပါအဝင်အထူးသဖြင့်ဘာသာကြားတွေနဲ့ဒီလက်ထက်ထိမ့်မြတဲ့ကိစ္စတွေအပါအဝင်ဒီမျိုးစောက်ဥပဒေတွေနဲ့ပတ်သက်ပြီးတော့အစိုးရကလည်းဥပဒေချမ်းတွေရေးဆွဲမှုတွေအစလှုပ်လာတာတွေ့ရတယ်။ဒီဘက်မှာတချို့ကလည်းဒါနိုင်ငံတကာလူ့အခွင့်အရေးအမျိုးသမီးအခွင့်အရေးတွေကိုချိုးဖောက်တာပဲဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်တာကြီးလက်ရှိတယ်။ဒီဘက်တွေမှာခြုံပြီးတော့ပေါ့လေဆရာမဘလို့များတုံ့တက်လို့ရလဲဒီဥပဒေတွေဟာတကယ်ပဲပြဋ္ဌာန်းဖို့လိုနေတာတွေ့ရပါလားခင်ဗျ။
ကျမတို့မင်းသားအခုအတိတ်ကပြဿနာနှစ်ခုနှမျိုးဖြစ်နေတယ်အဲ့တော့တမျိုးကဒီခလီမွေဖွားနှုံးနော်နောက်တမျိုးကဘာသာကြားနဲ့လက်ထပ်ထိညာတဲ့ဥပဒေဟုတ်တယ်မလား
မှန်ပါတယ
်အဲအဲ့တော့ပထမကျမဘာသာကြားနဲ့လက်ထပ်ထိညာဥပဒေကတော့ရှင်းရှင်းပြောရင်ကျမတို့နိုင်ငံကဗုဒ္ဓဘာသာနိုင်ငံလို့မပြောသင့်ဘူးလေဘာလို့ဆိုကျမတို့တိုင်းရင်းသားအညီကိုမောင်တို့မတွေအားလုံးတော်တော်များများဟာဥမာကချင်တို့ကရင်တို့ချင်းတို့ဟာခရီးယံဘာသာတွေပဲအဲ့တော့အဲ့ဒီဥပဒေတိုင်းဆိုလို့ရှိရင်ကဲအဲ့ဒါဆိုရှမ်းတယောက်ကကချင်နဲ့ယူလို့မရဘူးပေါ့အဲ့လိုဖြစ်မယ်ဆိုတော့လေမသိတော့ဘူးပေါ့နော်တိုင်းရင်းသားအချင်းချင်းဘာသာရေးခွဲကြတာမကောင်းဘူးလို့ကျမပြောတာအဲမွေးဖွားနှုန်းကတော့ဒီဘင်္ဂါလီကြားထဲမှာမွေးဖွားနှုန်းအရန်ပြင်လာတော့မှန်တယ်မှန်တော့ဘာမှလည်းအထင်ကိုမရှိတော့ကလေးတွေအရန်များပြီးတအိမ်အောင်မှာလူ40ကနေ60ကျော်ကျော်တချို့အိမ်အောင်တွေလည်း80ဆိုတော့လေများတာပေါ့လေအဲ့ဒါကတိချာကင်တွေဖို့လိုတယ်ဒါမဲ့ကလေးမွေးတာတခုနဲ့ပဲတော့လို့မရဘူးလေဒါအများကြီးလုပ်စရာတွေရှိတယ်ဒီကျမအရင်ကပြောခဲ့သလိုနိုင်ငံသားစစ်စစ်ကလုပ်ရမယ်နိုင်ငံသားဖြစ်တဲ့ဆိုလို့ရှိရင်လေဒီ1980နှစ်ဥပဒေအရနိုင်ငံသားဖြစ်နေသူတို့တခြားနိုင်ငံသားတွေရတဲ့အခွင့်အရေးတွေအားလုံးပေးရမယ်လေဒါမဲ့နိုင်ငံသားမဟုတ်တဲ့လူတွေကြတော့လေအခွင့်အရေးအပြည့်မရဘူးပေါ့ဒါတော့ဒီပြည်နိုင်ငံတွေမှာလည်းဒီလိုရှိတယ်လေဒီလိုကန့်တတ်ထားတယ်နိုင်ငံသားမဟုတ်တော်ဒီမွေးဖွားနှုန်းကိုတမျိုးစဉ်းစားလို့ရတာပေါ့လေသူတို့ပုံပြီးဒုက္ခရောက်တာပေါ့ခလေးများတော့ဒါပါပဲ
ဥမာတရုတ်နိုင်ငံမှာလို့ပေါ့နော်တအိမ်ထောက်ခလေးတရုတ်လုံးဆက်သဖြင့်မြန်မာနိုင်ငံမှာရောဒီလိုနီးမျိုးနဲ့တိုက်ရိုက်ပုံစံယူပြီးတော့ကျင့်သုံးဖို့ရဖြစ်နိုင်ပါမလားခင်ဗျအဲ
့ဒါတော့ပြောရခက်တယ်တရုတ်နိုင်ငံကလည်းတအိမ်ထောက်ကိုတယောက်လို့သာလွယ်လွယ်ကူကူပြောတာကျွန်မတရုတ်နိုင်ငံမှာနေခဲ့တော့ကျွန်မသိတဲ့လောက်ကတချို့လူမျိုးစုတွေအတွက်တချို့အခြေအနေတွေအတွက်တရုတ်အစိုးရချွင်းချက်လုပ်တယ်ဥမာဒီမျိုးပြဒေတာတွေမှာဆိုလို့ရှိရင်ဟုတ်တယ်တအိမ်တော်ကိုခလေးတယောက်ဒါမဲ့အဲတောတွေမှာအထူးဖြင့်တိုးတက်ဖွံ့ဖြိုးမှုရှိတဲ့တောတွေမှာဆိုနှစ်ယောက်တိမွေးဝေးနိုင်တယ်အဲ့ဒါဘာကြောင့်လဲဆိုတော့အသက်ကြီးရင်ဒီမိဘတွေကိုပြန်ကြည့်ဖို့ဒီ social security မရှိလို့ဒီလူမှုဖွံ့ဖြိုးရေးစနစ်တွေကလည်းကောင်းမရှိလို့တောမှဆိုပြီးအဲ့ဒီသဘောနဲ့သူတို့ခွင့်ပြုတယ်ဒီလူနည်းစုဖြစ်နေတဲ့တိဘက်လူမျိုးတို့ Uyghur လူမျိုးတို့ကြတော့သူတို့ကြိုက်တော့မွေးလို့ရတယ်ဆိုတော့ဒါတစ်ခုရှိတယ်လေပြုတ်ပြဝါဒရေးတိုင်းရိုက်ကျမတို့နိုင်ငံမှာပြင့်သုံးလို့တော့ပဲရမှာလို့ဒါမဲ့အဲ့လိုကန့်သတ်ချင်တဲ့နိုင်ငံသားအလုံးတူတူတော့ဥပဒေတစ်ခုလည်းထုတ်ရမှာပေါ့
အခုနောက်ပိုင်းမှာမြန်မာနိုင်ငံမှာအမျိုးသားရေးလှုပ်ရှားမှုတွေနှိုးချမှုတွေကောင်းထောင်လာတာတွေ့ရပါတယ်ဒီပေါ်မှာဘယ်လိုတွေများမြင်ပါလဲခင်ဗျ
ဒါကတော့တမီယိုးကြပဲတိုင်းပြည်တစ်ပြည်ဟာဒီလိုအသွင်ကူးပြောင်းရေးကာလဖြစ်တဲ့အခါမှာအခုအင်ဒိုနီးရှားကိုကြည့်မယ်ဆိုလို့ရှိရင်1999ပေါ့လေသမ္မတဆူဟာတိုပြုတ်သွားတဲ့အချိန်ကနေစပြီး2004 2005လောက်ထိဟာနှစ်တော်ကြာကြာရှည်ရှည်မနေတတ်မှုတွေဖြစ်တယ်ပောက်ကွဲမှုတွေဖြစ်တယ်အမျိုးသားရေးပါလေတက်လာတယ်ဆိုတော့ဒါဒီလိုအခုပြောင်းကာလမှာတော့ဖြစ်တတ်ပါလေ
ရခိုင်ပြည်ထောင်နဲ့ဥမာဆက်ဆက်ပြီးတော့ပို့ပြီးတော့အများတနိုင်ငံလုံးအနေနဲ့လိုချမှုတွေလှုပ်ရှားမှုတွေပိုများလာသလားလို့
အေးဟုတ်တယ်လေရခိုင်မှာဖြစ်တဲ့အဒီကုံးနေနဲ့ပတ်သက်လို့ဆက်နွယ်ပြီးဖြစ်လာတာတွေကတော့ပို့ပြီးအမျိုးသားစိတ်ပိုနိုးချလာတာပေါ့
ဆရာမလည်းရခိုင်စုံစမ်းရေးကော်မရှင်မှာပါဝင်ဆောင်ရွက်ခဲ့တော့ကဆရာရခိုင်ပြည်နယ်လည်းခရီးတွေထွက်ခဲ့တော့ကဒီရခိုင်ပြည်မှာအနောက်ဘက်တကားပေါ့လေတချို့ပြောတာပွင့်နေတဲ့အတွက်အခုလိုပြည်ထောင်ပိုကြီးလာရတယ်ဆိုပြီးတော့ဘယ်လောက်ထိကိုဒီပြည်ထောင်ကြီးနေတယ်လဲဆရာမဘယ်လိုများအကဲဖြတ်လို့ရခဲ့ပါလဲခင်ဗျာ
အဲကျမတို့သွားတဲ့အချိန်တော့2012လေဆိုတော့2012တုန်းကတော့ဟုတ်တယ်ဒီအနောက်ဘက်တကားမလုံဘူးအခုလည်းလူကြီးတွေသိပါတယ်လုံအောင်တော့တုတ်လိုက်မယ်လို့ညွှန်လင်းတာပဲတခုတော့ရှိတယ်လေဟိုလုံယုံနေမကဘူးပေါ့ဒီတကားလုံယုံနေမကဘူးစီကံစီညင်းမှလုံချုံသွားမှာပေါ့
မကြသေးခင်ကဖြစ်သွားတဲ့စစ်တွေမှနိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ပဋိပက္ခပေါ့လေဒေသခံတွေရဲ့ပြောရအကူညီမှုတွေကမမျှတဘူးဒေသခံတွေကိုပြစ်ထားပြီးတော့တစ်ဖက်နိုင်ငံကလာရောက်အခြေချတဲ့သူတွေကိုပဲဦးစားပေးပြီးတော့ကူညီနေတယ်ဆိုတော့မကျေနပ်ချက်တွေပေါ့လေကြီးထွားပြီးတော့ဒီ NGO ရုံးတွေတက်ခိုက်တာတွေပါလေဖြစ်ပွားခဲ့တယ်ဆိုတော့အဲ့ဒီဒေတာမှန်သွားရောက်လှုပ်လှုပ်နေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာ NGO အဖွဲ့အစည်းတွေကောဒေတာကန်ရဲ့ခံစားချက်ကိုနားမလည်လို့ဒီလူတွေများဖြစ်ရတာလား
UN Office တွေ NGO ရုံးကနေကိုမင်းရှို့တာတော့ကျွန်မမရှိဘူးအဲ့လိုကနေ ကျွန်မခီးထွက်နေတော့ကျွန်မလည်းဖြစ်ရကုန်မသိဘူးဒါပေမဲ့ဒီဒေသခံတွေရဲ့ခံစားချက်ကိုတော့ကျွန်မကောင်းသဘောပါပါတယ်ဒီ UN တို့ ING တို့လုပ်ပုံတွေလည်းကျွန်မတို့သိပါတယ်ဥပမာဒီ UN ကမျက်နှာလိုက်တာတွေပါတယ်ကတော့အမှန်ပဲဟိုဒီဒူချာရန်ကိစ္စမှာတော့နောင်ရဲတက်ချက်အောင်ကျော်သိန်းအသက်ခါနဲ့သင်္ကာလီလူမျိုးတွေနဲ့ရဲရဲဆက်ဆက်ကိုအသက်ခါတာအဲ့ဒီအသက်ခါတာမြုပ်သွားပြီးတကဘာလုံးမှရှိတဲ့မီဒီယာတွေ BBC တို့ VOA တို့ကအစဒီ UN ကထုတ်ပြန်တဲ့ report ကြီးကိုယုံပြီးပြည်တော်စုမြန်မာနိုင်ငံတော်မှာရှိတဲ့ရဲတွေရခိုင်နေကအစပင်ဂလီတွေကိုအယောက်20ကနေ50ကြီးပြန်တက်တယ်ဆိုတာဖြစ်သွားရောဒီရဲထက်ချက်ကြီးအသက်ခံတော့ပျောက်သွားပြီအဲကျွန်တော်တို့ဒီစုံစမ်းတဲ့အဖွဲ့လွတ်လိုက်တော့လုံးဝလည်းမဟုတ်ဘူးအစရှိတဲ့ဖြစ်မော်လေအဲ့တော့ဒီလိုသတင်းမျိုးကဲအမားထုတ်ပြန်ကြေညာတယ်ဆို UN ကပြန်ရုပ်သိမ်းမှလားကျမထင်တယ်နိုင်ငံကလူကြီးတွေလည်းရုပ်သိမ်းစေချင်မှာပဲကျမသာဆိုလို့ရှိရင်လည်းရုပ်သိမ်းစေချင်မှာပဲကျမလည်းဒီလို UN မှာလုပ်ဖို့တော့တည်တယ် UN ကအကြီးအကဲတွေကပြန်ရုပ်သိမ်းနေတယ်ဒီသတင်းကိုဟုတ်မှမဟုတ်တာအဲ့တော့ကျမတို့နိုင်ငံကနိုင်ငံတကာမှာအပြောအန်ထိတာပေါ့ဟုတ်လည်းမဟုတ်ဘူးအဲ့တော့သူတို့ဒီမွတ်စလင် website ဒီပါရီကရတယ်တည်စင်းနေတာတိုက်ကြည့်တော့မဟုတ်ဘူးနာမည်တွေလည်းမဟုတ်ဘူးတခါလေဟိုးအရင်ကတည်းကတည်ထားတဲ့လူတွေရဲ့နာမည်တွေနဲ့လိပ်စာတွေကိုပြန်ယူထားတယ်အဆရှိတဲ့ဖြစ်မော်လीညှုတ်ထားတဲ့ဆိုတဲ့နေရာတွေကလည်းလုံးဝပုံမပြက်မျက်တောင်ရှိနေတော့မယ်နောက်တစ်ခါဒီတည်သွားတဲ့လူတွေမျက်မြင်သက်တည်းတက်ခါလာကိုတွေ့တယ်ဆိုတဲ့ case ကိုလိုက်ကြည့်တော့လေအဲ့ဒီလူကရဲဌာနမှာချုပ်ထားတယ်အဆရှိတဲ့ဖြစ်ဆိုတော့ဒါကိုကြည့်ခြင်းအားဖြင့် UN နဲ့ INGO အဖွဲ့တွေက bias ဖြစ်တယ်ဗောလीတစ်ဖက်ကိုပဲပို့ပြီးဇောင်းပေးတယ်ဆိုတာကျမတို့မြင်နိုင်ပါတယ်ဒီရခိုင်လူမျိုးကိုတိတ်ပြီးတို့အလေးမထားဘူးဗောလीဆိုတော့ဒေသခံလူမျိုးတွေရဲ့ခံစားချက်ကိုကျမအများကြီးနားလည်နိုင်ပါတယ်သို့တော်လည်းပဲဒီလိုအချမ်းဘက် UN ရုံးနေပါလေကိုတက်ခတ်တာမကောင်းဘူးကျမတို့တိုင်းပြည်အနေနဲ့ကျမတို့နာမည်ပြတ်တာပေါ့
နောက်ဆုံးအနေနဲ့ပေါ့ဆရာမရဲ့အခုလောက်ခဲ့တဲ့တကောင်စင်းကောက်ယူမှုတွေမှာရိုဟင်ဂျာမရှိဘူးဆိုပြီးတော့ပေါ့နော်ဟိုအစိုးရပြောတယ
်
ပြောတဲ့အတိုင်းပဲဒီရိုဟင်ဂျာလို့ဖြစ်တဲ့သူတွေကိုတကောင်စင်းမှာလက်မခံဘူးလက်မခံတဲ့အတွက်အခုလက်သမဂ္ဂလူ့ရေးရံပုံငွေအဖွဲ့အပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကအစိုးရကိုပြစ်တင်တာတွေရှိတယ်ဒါနိုင်ငံတကာလူခွင့်စံနှုန်းတွေနဲ့မကိုက်ဘူးဆိုပြီးတော့ပေါ့လေဒီနှစ်ဖက်ချုပ်မြင်ချက်တွေပေါ်မှာရောဆရာမအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲခင်ဗျာ
အဲကျမတော့မြန်မာနိုင်ငံသားအနေနဲ့မြန်မာအစိုးရပြောတာရုံညာဆိုတဲ့လူမျိုးမရှိဘူးဆိုတာထောက်ခံရမယ်ဘာလို့ဆိုကျမတို့ကော်မရှင်လုပ်တုံးကလည်းဒီသမိုင်းကိုပြန်လေ့လာတဲ့ခါမှဆိုတာ1930အထိဗြိတိသျှတာအမကြီးနဲ့ဘင်္ဂလားနိုင်ငံဘင်္ဂလားဒေ့ရှ်ကပေါ့လေတာမကြီးကလက်ခံတယ်ဒီလူတွေကိုဘင်္ဂလီလို့ပဲခေါ်တယ်ရုံညာမဟုတ်ဘူးဆိုတာလက်ခံတယ်ဆိုတော့နောက်ပိုင်းမှာထွင်လာတဲ့နာမည်အဲ့ဒါတစ်ချက်ဒီရတစ်ချက်ကဘယ်နိုင်ငံမဆိုသူတကောင်ရှင်းောက်တဲ့ခါမှာသူ့မှာဒီလူမျိုးတွေကိုခွဲခြားတဲ့သတ်မှတ်ချက်တွေရှိတယ်လေအဲ့တော့အဲ့ဒီသတ်မှတ်ချက်တွေလိုက်ရမှာပေါ့ဘယ်နဲ့ UNFPA လို့ခေါ်တဲ့ကုလသမဂ္ဂကျတော့သူတို့အဲ့လိုပြောတာတရားလွန်တယ်ဘာကြောင့်မဆိုနိုင်ငံကြီးတွေမှာကျတော့သူတို့မပြောဘူးဘယ်နိုင်ငံမှအဲ့လိုကိုကြိုက်တယ်လို့ခေါ်လို့မှမရတာ
ဒေါက်တာဒေါ်ရင်ွယ်ဦး RFP ကျေးဇူးများတင်ပါတယ်ခင်ဗျာ
ကျမလည်း RFP ကိုကျေးဇူးတင်ပါ